ကိုဗစ်အတည်ပြုလူနာ100ကျော်ပြန်ရှိလာတဲ့မြန်မာနိုင်ငံမှာတီးခြားခွဲထားတဲ့ quarantine center 39ခုထားရှိဖို့ကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေတယ်လို့တာဝန်ရှိသူတွေက VOA ကိုပြောပါတယ်လူဦးရေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးမြို့နယ်22မြို့နယ်မှာလူ3000စာအတွက် quarantine center တွေကိုထားရှိဖို့စီစဉ်ထားတာနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဆရာနာသိမ်းပြီးတဲ့နောက်အခြေအနေတွေကမတိမငြိမ်ဖြစ်နေတဲ့အချိန်မှာပဲကိုဗစ် -19 ကူးစက်ရောဂါကူးစက်သူတွေပြန်ပြီးတော့တိုးလာနေပါတယ်အခုရက်ပိုင်းအတွင်းမှာကိုတရက်ကိုကိုဗစ်အတည်ပြုလူနာက100ကျော်အထိရှိလာနေပါတယ်ဇွန်လ10ရက်နေ့ကဆိုရင်လူပေါင်း162ယောက်မှာကိုဗစ်ကံရောဂါပိုးစစ်ဆေးတွေ့ရှိခဲ့ပြီးတော့သေဆုံးသူက4ယောက်ဖြစ်ပါတယ်ဒီလိုအတည်ပြုလူနာတွေပြန်များလာတဲ့အတွက်လူနေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးကမြို့နယ်22မြို့နယ်မှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနက quarantine center တွေပြင်ဆင်နေတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
အဲရန်ကုန်မှာတော့ quarantine center တွေတောက်တာနဲ့ပတ်သက်ပြီးတော့ရန်ကုန်မှာရှိတဲ့မြို့နယ်22မြို့နယ်ရဲ့နေရာ38နေရာမှာလူ3000ကျော် quarantine center တွေတောက်ဖို့အတွက်ကပြင်ဆင်နေပါတယ်ပြင်ဆင်နေဆိုတာကလည်းရန်ကုန်တိုင်းဒေသကြီးသူရဆွဲနဲ့ရန်ကုန်တိုင်းကျမ်းမာနဲ့ဒါတောက်ဆက်ပြီးတော့ဆောင်ရွက်နေဖြစ်ပါတယ်ဒါတော့ဒီကဲလို့ရောဂါဖြစ်ပေါ်တဲ့ဒီလိုများလာတယ်ဆိုလို့ရှိရင်သူတို့တွေကိုသူတို့ရဲ့ဖြစ်ဖြစ်ဆက်ဆက်တဲ့ contact တွေနော် contact တွေကို quarantine ထားဖို့ကြီးရတာဖြစ်ပါတယ်နော်ဆရာတော့ကျမတို့
လက်ရှိမှာတော့ COVID-19 ကူးစက်ခံနေရတဲ့အတီးပြူလူနာတွေကိုဖောင်ကြီးမှာထားပြီးတော့ကုသပေးနေတယ်လို့သူကပြောပါတယ်။ဆေးရနာသိမ်းပြီးတဲ့နောက်ပိုင်းကူးစက်မှုပြန်မြင့်တက်နေတဲ့အထက်ကအတီးပြူလူနာအများဆုံးတွေ့ရှိတာကတော့စကိုင်းတိုင်းဖြစ်ပါတယ်။ဒုတိယနဲ့တတိယကတော့ချင်းပြည်နယ်နဲ့ရန်ကုန်တိုင်းတို့ဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။ရန်ကုန်တိုင်းကတော့လူနေထူထပ်တာမို့လို့သတိထားရမယ့်အခြေအနေမှာရှိနေပါတယ်။အတီးပြူလူနာတွေဟာယောဂပြင်းထန်မှုအစဉ်လိုက်ဆေးရုံတွေခွဲပြီးကုသဖို့ပြင်ဆင်ပေးနေပါတယ်လို့ဒေါက်ခင်ခင်ကြီးကရှင်းပြပါဗျာ။တ
ောက်ခိုင်ရတိုင်းမျက်စိနဲ့မှာရှိတဲ့ဆေးရုံမျိုးနဲ့ဆေးရုံကြီးချင်းထားဖို့ကြိုးစားထားပါလား။ဒါဟာယောဂလက္ခဏာမပြင်းတဲ့သူတွေ၊ယောဂလက္ခဏာမဆိုးတဲ့သူတွေ၊သာမန်လက္ခဏာတော့ပိုးတာရှိတယ်၊ဒါမှမခံစားရဘူး။သူတို့တွေကမျိုးနဲ့ဆေးရုံမှာထားရှိကြလို့ကုသမပေးမယ်။တကယ်လို့ယောဂလက္ခဏာကျင်းတယ်၊နောက်ဆက်ယောဂလည်းရှိတယ်၊အသက်ကလည်းကြီးတယ်ဆိုတာကကျုပ်ကြီးကကုသမပေးမယ်။ဒီလိုပုံစံနဲ့ကျွန်တော်တို့
လက်ရှိမြန်မာနိုင်ငံမှာဆရာနာရှင်စန့်ကျင်ရေးအာဏာဖီဆန်ရေးလှုပ်ရှားမှုစီဒီအမ်မှာဆရာဝန်တွေသူနာပြုတွေဆေးဝန်ထမ်းတွေပါဝင်နေပြီးဒီလိုစီဒီအမ်ပြုလုပ်နေတဲ့သူတွေကိုလည်းဆေးရုံချုပ်ရေးကောင်စီကဆေးကုသခွင့်လိုင်စင်ပြန်ပြီးတော့ရုပ်သိမ်းတာပြင်ပဆေးရုံဆေးခန်းတွေမှာကုသခွင့်မပေးတော့တာစတဲ့အရေးယူမှုတွေရှိနေတာမို့လို့ကိုဗစ်တတိယလိုင်းသာဖြစ်လာမယ်ဆိုရင်လက်ရှိစစ်ကောင်စီလက်အောက်ကျန်းမာရေးဝန်ကြီးဌာနဟာဘလောက်အထိကြံ့ကြံ့ခံပြင်ဆင်နိုင်မလဲဆိုတဲ့မေးခွန်းတွေထွက်ပေါ်နေပါတယ်။တည်ဆုံသူကလည်းပို့ပြီးတော့တိုးလာနေတာကြောင့်ပြည်တွင်းမှာတတိယလိုင်းဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကတော့အခုလိုပြောပါဗျာ။ဒီ
လိုဖြစ်ဖြစ်နေတယ်ဒီမှာကပြောမယ်ကျင်း။များတယ်ဆိုတဲ့အနေကမဟုတ်ပါဘူး။ဒီလိုစရနေတဲ့မျိုးပါပြရောကောင်းစွာဆင်းချုံနိုင်ဖို့ဆိုတာကျမတွေနဲ့အားသာဝင်ပြီးဌာနတစ်ခုထဲမှာစရှိရမှာပေါ့ကျေးဇူးတွေမှာလည်းတောင်းရှိရတယ်ကျေးဇူးတွေကိုဗစ်စီးကံကိုလိုက်မှန်ဖို့ပေါ့ရော်လဲဆိုလို့ရှိရင်တော့ဒီတတိယလိုင်းဖြစ်သွားမှုလက်ရှိဖြစ်နေတဲ့ရောဂါပိုးစုရှိမှာများလာမှာဖြစ်ပါတယ်များလာမယ်ဆိုလို့ရှိရင်တော့ဒါဟာဒီတော့ပြောတဲ့အခုလက်ရှိနေသားတော့ကျမတို့ကောင်းကောင်းဆင်းချုံနိုင်တယ်စိတ်များလာပြီဆိုလို့ရှိရင်တော့အခက်အခဲရှိမှာဖြစ်ပါဒီနေရာမှာ quality care ဆိုတဲ့နေရာမှာအားလုံးလည်းဒီနေ့ဆက်လာပြောကြလို့ဆင်းတော့တို့ရဲ့ကျမကြီးဆောက်ရှောက်အကင်းဝပေးနိုင်ဖို့ဆိုတော့ဆက်ကျင့်ရှိမှာဖြစ်ပါတယ်အဲဒီတော့ဒီဥစ္စာရောဂါပိုးစုတင်တာတွေများလာရင်အဲကုသမှုတော့ပေးနိုင်မှုမပေးနိုင်မှုဒီရောဂါဖြစ်သွားမှုများလာတဲ့အခါကိုဟိုတော့များလာတဲ့အခါကိုကျမတို့အနေနဲ့အဲဒီဒီဖြစ်ဖို့များလာလို့ဖြစ်လို့လုပ်မယ်ဆိုတဲ့ဥစ္စာလည်းကျုပ်ပြင်ဆင်ထားပါတယ်
ကိုဗစ် -19 ကူးစက်ကပ်ရောဂါရှိမရှိနေစဉ်စစ်ဆေးမှုနှုန်းကတော့ဆေးရနာမသိခင်တုန်းကတရက်ကိုတောင်ကနန်းကျော်အထိရှိခဲ့ပါတယ်။ဆေးရနာသိမ်းပြီးတဲ့နောက်မှာတော့ထောင်ကနန်းအထိကျဆင်းသွားပါတယ်။ဇွန်လ10ရက်နေ့အထိစရင်အရာမြန်မာနိုင်ငံမှာကိုဗစ် -19 အတည်ပြုလူနာစုစုပေါင်း 134,000 ကျော်နီးပါးရှိပြီးသေဆုံးရသူက 3,238 ဦးရှိပါတယ်။ပြန်လည်ကောင်းမွန်လာသူကတော့ 133,000 နီးပါးအထိရှိပါတယ်ရှင်။